ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပြည်ဒေသမှာထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကိုစနေနေ့ကကာလာဝမ်ယောဂါကာကွယ်ဆေးဒုတိယအဆင့်တိုက်တွေ့ခဲ့ပါတယ်။ဂျနီဘာကနေ VOA သတင်းတောက်လီဆာရှလိန်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်။အသက်တနည်းကနေ9နှစ်ကြာကလေးငယ်38,000နီးပါးကိုကာလာဝမ်ယောဂါကာကွယ်ဆေးတိုက်ကျူးတဲ့လုပ်ငန်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဦးစီးလှုပ်ဆောင်တာပါ။ထပ်ဖြည့်ကာကွယ်ရေးအနေနဲ့နောက်တစ်ကြိမ်ထပ်ပြီးကာကွယ်ဆေးတိုက်ရုံးမှာပါ။အော်ဒူဘာလာဆယ်ရင်းဒီမှာကာကွယ်ဆေးတိုက်လုပ်ငန်းစတင်ခဲ့ခြင်းကပထမဆုံးတစ်ချိန်ကာကွယ်ဆေးကိုကလေးတွေတောက်ခဲ့ရပါတယ်။အဲဒီအချိန်ကအသက်တနှစ်အထက်လူပေါင်း3000ချီပြီးတော့ကာကွယ်ဆေးတိုက်ခဲ့တာပါ။စိုးရွားတဲ့ပိုလီယိုရောဂါကနေကာကွယ်ဖို့အတွက်အသက်5နှစ်အရွယ်ထိကလေးငယ်တွေကိုရောဂါကာကွယ်ဆေးတိုက်ကျွေးအောင်မှာဖြစ်တယ်လို့ WHO ပြောခွင့်ရ Tarik Jasarevich ကပြောပါတယ်။အခုချိန်ထိတော့ကာလာဝမ်ယောဂါဖြစ်တယ်လို့အတည်ပြုထားတဲ့ဖြစ်ရပ်မျိုးမရှိသေးဘူးလို့သူကပြောပါတယ်။
But there is a risk, and this is why we are doing this oral cholera vaccination. And WHO has.
ဒါပေမဲ့အန္တရာယ်ရှိနေတာကြောင့်အခုလိုကာကွယ်ဆေးတိုက်တာပါ။ပြီးတော့ဝန်ကြီးဌာနနဲ့ပေါင်းပြီးတောက်ရည်အရေးအသွေးစောင့်ကြည့်လေ့လာတဲ့ဓာတ်ခွဲကန်တစ်ခုကို WHO ကဖွင့်ထားပါတယ်။ဒုက္ခသည်စခန်းအမျိုးမျိုးကရယူခဲ့တဲ့တောက်ရည်နမူနာအမျိုးမျိုးကိုသတ်မှတ်ကာလအတွင်းဓာတ်ခွဲစမ်းသပ်တာမှာ18ရာခိုင်နှုန်းပဲဘင်္ဂလားဒေ့ရှ်နဲ့ WHO ရဲ့စံနှုန်းတွေနဲ့ကန့်ညီတာကိုရလဒ်ဒီမှာတွေ့ရပါတယ
်။ဩဂုတ်လနောက်ပိုင်းကလေးကနေဆိုရင်မြန်မာနိုင်ငံတွင်အကြမ်းဖက်အခြေအနေတွေကနေထွက်ပြေးပြီးကောက်ဆက်ပြည်သားကိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်အခြေအတွက်ဟာ6သိန်းကျော်သွားပါပြီ။သူတို့တွေဟာပြည့်ကျက်ညစ်ပတ်ပြီးတန်ရှင်းမှုမရှိတဲ့ဖြစ်သလိုစောက်ထားတဲ့စခန်းတွေမှာနေကြရတာကြောင့်ကာလာဝမ်ယောဂါနဲ့တခြားယောဂါတွေဖြစ်နိုင်တဲ့တကယ့်အခြေအနေမျိုးမှာရောက်နေကြတာပါ။ပြင်းထန်တဲ့ဝမ်းရည်သွားယောဂါပြန့်နှံ့ဖြစ်ထားမှုတယ်လို့ Jasarevich ကပြောပါတယ်။လက်ရှိမှာတော့ဓာတ်ခွဲစမ်းသပ်မှုတစ်ခုမှမကာလာဝမ်းယောဂါဖြစ်တာမတွေ့ရသေးပါဘူး။အစိုးရရဆုံးကျန်းမာရေးအန်ဒရီတွေကတော့အသက်ရှူလမ်းကြောင်းမှာပြင်းထန်တဲ့ပိုးဝင်ရောက်မှုတွေနဲ့ဝတ်သက်ယောဂါတို့ပဲဖြစ်တယ်လို့ WHO ပြောခွင့်ရ Tarik Jasarevich ကပြောပါတယ်ခင်ဗျာ။